မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဆုံးရှုံးနေပြီးသတင်းသမားတွေဟာအဖိနှိပ်ဖမ်းဆီးထောင်ချခံနေရတယ်လို့သတင်းလွတ်လပ်ခွင့်ဆုရှင် ARD သတင်းဌာနအယ်ဒီတာချုပ်ကိုအောင်ဇော်ကပြောပါတယ်။သူဟာနိုဝင်ဘာလ25ရက်နေ့ကနယူးယောက်မြို့မှာကျင်းပတဲ့ CPJ သတင်းတောက်များအကာအကွယ်ပေးရေးကော်မတီရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုချီးမြှင့်ပွဲအခမ်းအနားကိုတက်ရောက်ပြီးကိုယ်တိုင်ဆုကိုလက်ခံရယူခဲ့ပါတယ်။အသေးစိတ်ကိုမတ်အင်ဂျင်နိုင်ကပြောပြမှာပါ
။2014ခုနှစ်အတွက် CPJ ရဲ့ Press Freedom Awards နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုချင်းမြှင့်ခံခဲ့ရတဲ့အေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စောကတော့ဒီဆုဟာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်လှုပ်ရှားနေသူတွေကိုနိုင်ငံတကာကအကာအကွယ်ပေးအတိအမှတ်ပြုတဲ့ဆုဖြစ်ခံယူကြောင်း VOA ကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့ဒီ ARD team တကူလုံးရောတော့မြန်မာပြည်ထဲမှာ Press Freedom နဲ့ပတ်သက်ပြီးတော့ Independent Journalism နဲ့ပတ်သက်ပြီးတော့ Promote လုပ်နေတဲ့သူတွေကိုလည်းပေးတယ်လို့ကျွန်တော်နေခံစားရတယ်အဲ့ဒါကိုလည်းကျွန်တော် share လုပ်ပါတယ်ဒီဆုကလည်းဒီလိုအချိန်မျိုးမှာရွေးပေးတဲ့ကာလဖြစ်လဲဆိုမြန်မာပြည်မှာနောက်ကိုပြန်သွားနေတဲ့အချိန်ဖြစ်တယ်ဆိုပြီးပြောနေကြတယ်မြင်နေကြတဲ့ကာလပြည်ပခါတွေလည်းပို့ပြီးတော့များလာတဲ့ကာလအတိုင်းပြည်မှာဆိုရင်လည်း Press Freedom Promote လုပ်နေတဲ့ Journalist တွေ Editor တွေတိုင်းပြည်ထောင်ချခံရတဲ့ကိစ္စဆိုအဲ့ဒါမျိုးတွေနဲ့ပတ်သက်တယ်ဆိုတော့ဒီစုက ARD ဘောတခြား Journalist တွေ Reporter တွေကိုလည်းအကာအကွယ်တစ်ခုအနေနဲ့ပေးတယ်အတိအမှတ်ပြုတဲ့ပုံစံမျိုးလို့ကျွန်တော်အဲ့လိုခံစားရတယ်ပေါ့လေ
အေယာဝတီသတင်းဌာနကို1993ခုနှစ်မှာထိုင်းနိုင်ငံမှာစတင်တည်ထောင်ခဲ့တာပါ2010ရွေးကောက်ပွဲအပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကြောင့်ပြည်ပအခြေဆိုင်သတင်းမီဒီယာတချို့ပြည်ရင်းမှာတွားရောက်လုံခြုံရေးရတဲ့အထက် ARD လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့သူတို့သတင်းဌာနအနေနဲ့ပြည်တွင်းသတင်းဖော်ပြမှုတွေကိုသတိထားစောင့်ကြည့်ခံနေရတယ်လို့ကိုအောင်စောကအခုလိုပြောပြပါတယ
်။ကျွန်တော်တို့ဒီပြန်ဝင်ခွင့်ရတယ်ဆိုကြရပါလေ။ကျွန်တော်တို့ဟာလာပြန်နေတဲ့သူတွေဖိတ်ခေါ်တယ်ပြောတယ်ဆိုတော့လည်းကျွန်တော်တို့ဝင်သွားတယ်ပေါ့လေ။ဒါပေမဲ့အဲ့ကာလတည်းမှာကျွန်တော်တို့ကအရင်လိုပဲကျွန်တော်တို့ရှိနေတဲ့ space ကိုကျွန်တော်တို့ကမိမိရဲ့အတောင်မပြောက်ပဲနဲ့ဒီမှာအမှန်ဖြစ်နေတဲ့ဒီနေရာတိုင်းတဲ့ကိစ္စတွေနောက်ပြီးတော့အချမ်းဖတ်တဲ့ကိစ္စတွေနောက်ဖြစ်နေတဲ့ခုဘာသာရေးတကယ်ုံနေနောက် journalist တွေသတင်းတောက်တွေကို fancy နဲ့ကုတ်တဲ့ကိစ္စတွေအမျိုးအမျိုးအကြီးအကျယ်လိုအပ်နေတဲ့ဒီ national reconciliation monument အမျိုးသားပြန်လည်တင်မြေရေးဆိုတဲ့ကိစ္စတွေ corruption တွေ scandal တွေတော်များများကိုကျွန်တော်တို့က site limit တက်ကိုအရေးသားပေါ်ပြခဲ့တာဖြစ်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်ထင်တယ်အဆိုရကိုယ်တိုင်ကကျွန်တော်တို့တော့မျက်မှောင်ချိုးပြီးတော့ခေါ်ယူချိန်မောင်းတာတွေခေါ်ယူပြီးတော့ကျွန်တော်တို့ထုံထောင်းလို့ပြောခဲ့တာတွေအရှိခဲ့ပူပါတယ
်။ဒါ့အပြင်အရင်ဆေးဆိုးရလက်ထက်ကစာရင်သတင်းမီဒီယာလွတ်လပ်ခွင့်ရလာတယ်ဆိုပေမဲ့လက်ရှိအာဏာရအဆိုရဟာသတင်းသမားတွေကိုဖမ်းဆီးအရေးယူထောင်ချစတာတွေနဲ့ဖိနှိပ်လာနေတယ်လို့ကိုအောင်စောကဆိုပါတယ
်။အဲလွန်ခဲ့တဲ့2013 2014ကရခဲ့တဲ့ဒီကျွန်တော်တို့ space ကပြန်ပြီးတော့များနေသွားပြီလားဆိုရယ်စွေမှုတွေကျွန်တော်တို့ကိုယ်တိုင်မှာရှိပါတယ်ဒီဟာကိုလည်းကျွန်တော်တို့ဒီမှာလည်း briefing နေမှာလည်းကျွန်တော်တို့အဲ့ဒါကိုပြောနေတာဘာကြောင့်လဲဆိုတော့အဲ law ဆိုရင်လည်း panel အဲနောက်ပြီးတော့ crony media တွေပေါ်လာတယ်ဗိုလ်ချုပ်တွေရဲ့သားသမီးတွေ media တွေကိုသူတို့မှာပိုင်ဆိုင်တဲ့ PC တွေနဲ့ဝယ်ထားတယ်အများကြီးရှိတယ်သူသဖြင့်ဒီပြည်ကြားရေးဝန်ကြီးဌာနဥပဒေအသက်ရှိနေသေးတယ်ချုပ်ကင်ထားတယ်ရှိတယ်သူသဖြင့် television နဲ့ radio ကိုသူတို့ပဲထိန်းချုပ်ထားတယ်အဲ့ဒါတွေကတော့ကျွန်တော်ထင်တယ်မြန်မာပြည်အတွက်မကောင်းတဲ့လက္ခဏာတွေပဲလို့ကျွန်တော်တို့ယူဆရတယ်ပေါ့။နောက်ပြီးတော့တင်းတောက်တွေ journalist တွေအခုတစ်နှစ်အတွင်းမှာပြန်ပြီးတော့ဖန်ဆီလာတဲ့ကိစ္စတွေအဲတချို့ကိစ္စ defamation လောက်ပဲအသွားမဲ့ကိစ္စမျိုးဆိုရင်မဟုတ်ဘဲနဲ့ civilian court မှာ fine ပေးလို့ရတယ်ဆိုတာရောက်ကြီးပေးလို့ရတယ်ဆိုတာမဟုတ်ဘဲနဲ့ထောင်ချပစ်တာတွေထောင်ချတဲ့အခါမှာလည်းအရင်တော့ finish က law တွေကိုပဲပြန်သုံးပြီးတော့ထောင်ချပစ်တာတွေ9နှစ်ကနေ10နှစ်ချပစ်တာတွေကတော့ကျွန်တော်တင်းနဲ့ကောင်းနေလားမဟုတ်ဘူးပေါ့။
CPJ ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဖမ်းဆီးထောင်ချခံထားရတဲ့သတင်းသမား10ဦးရှိနေပါတယ်။ CPJ ရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုအတွက်အရာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စောကိုရွေးချယ်ချီးမြှင့်ခံရတဲ့အကြောင်းရင်းနဲ့မှာလည်းမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမတိုင်ခင်ပြည်ပလှုပ်ရှားမှုတွေမှာမြန်မာနိုင်ငံသတင်းဖော်ပြချက်တွေနဲ့ပတ်သက်လို့အရာဝတီသတင်းဌာနဟာနိုင်ငံတကာအတိုင်းဝိုင်းအတွက်အရေးပါခဲ့တယ်လို့ဆိုပါတယ်။2013ခုနှစ်ကလည်း American ပြည်ထောင်စု Stanford တက်သူကချီးမြှင့်တဲ့ Sean Stein သတင်းသမားစုကို Editor ချုပ်ကိုအောင်စောဟာလက်ခံရရှိခဲ့ပါတယ်။အခု CPJ ကချီးမြှင့်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုကိုအောင်စောဟာအခြားနိုင်ငံခြားသတင်းတောက်တွေဖြစ်တဲ့အချင်းတောင်ကလွတ်မြောက်လာတဲ့ Iran သတင်းတောက် Siran Mark Gaddari, Russia Dots သတင်းဌာန Editor Michael Zagor နဲ့ South Africa City Press သတင်းစာ Editor Farrell Harfiro နဲ့အတူရရှိခဲ့တာပါ။ CPJ ရဲ့24ကြိမ်မြောက်စူပေးပွဲအခမ်းအနားကိုတော့နယူးယောက်မြို့မှာနိုဝင်ဘာလ25ရက်နေ့ကကျင်းပခဲ့ပြီး ကမ္ဘာသတင်းဌာနတွေဖြစ်တဲ့ CNN, Reuters နဲ့ Google တို့ကလည်းပါဝင်ကူညီခဲ့ကြပါရဲ့ရှင်။